တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာမောပန်းပြကြပါရဲ့လားခင်ဗျာ view american တိုင်းရဲ့2018ခုနှစ်မတ်လ9ရက်တောက်ကြနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲနေ9:00အထိ american ပြည်ထောင်စု washington dc မြို့တော်ကနေလိုင်းလူမီတာ16.25ဒုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ညဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ဆုံးသတ်ရေးမြောက်ကိုရီးယားခေါင်းဆောင်နဲ့မေလာရဲ့နောက်ဆုံးထားတွေ့ဖို့အမေရိကန်သမ္မတကလက်ခံလိုက်ပါတယ်။ရခိုင်ပြည်နယ်ကလူခွင့်ချိုးဖောက်မှုတွေအတွက်နိုင်ငံတကာရာဇဝတ်ကြည့်မှုဆိုင်ရာခွန်ရုံး ICC ကအရေးယူနေအောင်ကုလသမဂ္ဂထွေထွေညီလာခံကနေတာဝန်ပေးဖို့လူခွင့်ရေးကော်မရှင်နာမင်းကြီးကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာအသင်းတွေကိုနန်းလောင်နဲ့တူညီညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်မြောက်ပိုင်းမှာကြံနေသေးတဲ့ရိုဟင်ဂျာမွတ်စလင်တွေကိုအစာရေစာပြက်လောက်အောင်လုပ်ပြီးလူမျိုးစုလိုက်ရှင်းလင်းဖယ်ရှားဖို့လုပ်နေတဲ့ပုံစံမျိုးဆက်ရှိနေတယ်လို့ကုလသမဂ္ဂရဲ့လက်ထောက်အတွင်းမှုချုပ်ကပြောကြားလိုက်ပါတယ
် Clearly there has to be sustained international pressure on the government of Myanmar to prevent its security forces from carrying out the action
လူ့အခွင့်အရေးဆိုင်ရာကုလလက်ထောက်အတွင်းမှုချုပ် Andrew Gilmore ပြောကြားသွားတာပါဒီအကြောင်းနဲ့အတူကချင်စစ်ဘေးရှောင်ဒုက္ခသည်စခန်းကနေပျောက်သွားတဲ့ဒုက္ခသည်နှုတ်ဦးရဲ့အလောင်းကိုပြန်လဲတူးဖို့တွေးရှိတဲ့အကြောင်းနဲ့မြန်မာနိုင်ငံအချင်းထောင်တွေကိုပြုရင်ပြောင်းလဲရေးတွေလုပ်ဖို့လူနေပြီလို့ဝိုင်းဝန်းတိုက်တွန်းနေတဲ့အကြောင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်အခုတော့ထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ဆုံးသတ်ရေးမြောက်ကိုရီးယားကောင်းဆောင်နဲ့မေလာနဲ့နောက်ဆုံးထားတွေ့ဆုံဆွေးနွေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကလက်ခံလိုက်တဲ့ပေါ်သတင်းနဲ့ကြိုဆိုတာတွေတန်မြတ်မြင်နေလဲထွက်ပေါ်လာပါတယ်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်နဲ့တွေ့ဆုံဖို့အမေရိကန်သမ္မတကလက်ခံလိုက်တဲ့သတင်းကိုတော့ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲမြောက်ကိုရီးယားကောင်းဆောင်နဲ့တွေ့ဆုံခဲ့တာရဲ့နှစ်ပတ်သက်လို့အမေရိကန်သမ္မတအမျိုးသားလူညွန့်ရေးချန်ပီယံ HM Macmaster ပါဝင်အင်ပီရိုအရာရှိတွေကိုရှင်းလင်းတင်ပြဖို့ဝါရှင်တန်ကိုရောက်နေတဲ့တောင်ကိုရီးယားအမျိုးသားလူညွန့်ရေးဌာနအကြီးအကဲချွန်ယီယွန်းကမနေ့နောက်ပိုင်းမှာပဲကြေညာခဲ့တာပါတင်ပြချက်တွေကိုသမ္မတထွက်အနေနဲ့ကျင်းပမှုရှိခဲ့ပြီးနျူကလ িয়ার ပြည်ထောင်ခင်းရှင်ရေးကင်းရှင်မေလာတဲ့နောက်ဆုံးထားတွေ့ဆုံမှုကိုလည်းလက်ခံခဲ့တဲ့အကြောင်းမြောက်ကိုရီးယားကောင်ဆောင်ရဲ့နှုတ်နဲ့ဖိတ်ကြားချက်ကိုအမေရိကန်သမ္မတထံသတင်းစကားပါခဲ့တဲ့တောင်ကိုရီးယားအမျိုးသားလူမျိုးရေးဌာနအကြီးအကဲကပြောဆိုခဲ့ပါတယ်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ကင်းရှင်ရေးဆွေးနွေးညှိနှိုင်းမှုနဲ့ဆွေးနွေးနေချိန်မှာနျူကလ িয়ার နဲ့မစ်ဆိုင်းတုံးစမ်းသပ်မှုတွေစံ့ခံထားဖို့ဆန္ဒရှိတဲ့အကြောင်းမြောက်ကိုရီးယားကောင်ဆောင်နဲ့တင်းလာနေတုန်းကတွေ့ဆုံတဲ့တောင်ကိုရီးယားတန်ကူစလဲဖွဲ့ရဲ့ကောင်ဆောင်ကပြောဆိုထားတာပါမြောက်ကိုရီးယားကောင်ဆောင်နဲ့အမေရိကန်သမ္မတတို့တွေ့ဆုံမဲ့အစီအစဉ်နဲ့ပတ်သက်လို့မြောက်ကိုရီးယားရဲ့အဓိကမာမေးဖြစ်တဲ့တရုတ်နိုင်ငံအပြင်ရုရှားနိုင်ငံကပါကြိုဆိုခဲ့ကြပါတယ်မြောက်ကိုရီးယားကောင်ဆောင်ရဲ့လူရတွေပေါ်တန်မြတ်အမြင်နဲ့ရှင်းနေတဲ့ဂျပန်နိုင်ငံကဝန်ကြီးချုပ်ရှင်ဆိုအာဘေကတော့အမေရိကန်သမ္မတနဲ့မနေ့ကပဲတယ်လီဖုန်းဆက်သွယ်စကားပြောခဲ့ပြီးမြောက်ကိုရီးယားပေါ်ဖိအားပေးမှုတွေနဲ့ပြောင်းလဲဖို့ကြိုးပမ်းမှုတွေအတွက်ချီးကျူးစကားပြောခဲ့တယ်လို့မြောက်ကိုရီးယားနဲ့ထိပ်တိတွေ့ဆုံဆွေးနွေးမဲ့အစီအစဉ်နဲ့ပတ်သက်လို့အမေရိကန်သမ္မတထရန့်နဲ့ဆွေးနွေးဖို့ရှိလာတဲ့ဝါရှင်တန်ကိုသွားဖို့လည်းကြေညာခဲ့ပါတယ်
အမေရိကန်ကိုတင်သွင်းတဲ့တမန်တွေအပေါ်အခု95ရာခိုင်နှုန်းနဲ့အလူမီနီယံတွေအပေါ်100ရာခိုင်နှုန်းကောက်ခံမဲ့ကြေညာချက်ကိုတမန်တော်ဒေါ်နယ်ထရန့်ကကြာရာဘရင်းနစ်ကလက်မှတ်ရေးထိုးလိုက်ပါတယ်။အသစ်တမလိုက်တဲ့တွင်းကုန်ခုနှစ်ကိုလာမဲ့95ရာကစပြီးတော့ကောက်ခံတော့မှာပါ။အခုလိုတင်းကုန်ခုနှစ်တိုးမြင့်တမလိုက်ရင်ကုန်ရည်စစ်ပွဲတွေဖြစ်လာမှာကိုစိုးရိမ်မှုတွေရှိနေတဲ့ကြားမှာပဲတမန်ထရန့်ကအမေရိကန်နိုင်ငံထဲကိုတမန်နဲ့အလူမီနီယံတွေလိမ့်မီဝင်နေတာဟာနိုင်ငံကိုနစ်နာစေတဲ့လုပ်ရဖြစ်တယ်လို့ပြောကြားခဲ့ပါတယ်။နိုင်ငံခြားကထုတ်လုပ်သူတွေအနေနဲ့တွင်းကုန်ခုမပေးခြင်းစေုံတွေကိုအမေရိကန်ပြည်ထောင်စုမှလာဖွင့်ဖို့လည်းအကြံပြုခဲ့ပါတယ်။အမေရိကန်လွှတ်တော်အမတ်တွေတပ်သူလုံခြုံရေးအချုပ်အကြီးကြီးတွေနဲ့နိုင်ငံခြားအစိုးရတွေရဲ့ကြည်ကြဲလောင်လောင်တောင်းဆိုမှုတွေကြောင့်ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကိုတော့အထူးအခွင့်ကင်လွှတ်ခွင့်ပေးထားပါတယ်။မြောက်အမေရိကနိုင်ငံများလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်နှစ်ဖက်အတွက်ညီနိုင်နေခြင်းအတွင်းဒီနေ့နိုင်ငံကအချိန်အကန့်အသတ်မရှိအခွင့်ကင်လွှတ်ခွင့်ပေးထားမှာပါ။အမေရိကန်နှုတ်ထွက်ခဲ့တဲ့ Pacific ရေဝန်ကုန်သွယ်ရေးသဘောတူညီချက် TPP ကိုအစားထိုးပြင်ဆင်ထားတဲ့ CPTPP သဘောတူစာချုပ်ကိုအဖွဲ့ဝင်ဆက်တနိုင်ငံကချီလီနိုင်ငံမှာလက်မှတ်ရေးထိုးခဲ့ကြပြီးနိုင်ပိုင်းအချိန်မှာပဲတမန်ထရမ့်မှာအခွင့်တွင်းမြင့်ကောက်ခံတဲ့ကြေညာချက်ကိုလက်မှတ်ရေးထိုးခဲ့တာပါ CPTPP သဘောတူညီချက်မှာအဖွဲ့ဝင်နိုင်ငံတွေကြားအခွင့်လျှော့ချရေးနဲ့ကုန်သွယ်ရေးအသားအစီးတွေဖယ်ရှားရေးတို့ပါဝင်ပါတယ
်အမေရိကန်ကိုတမန်နဲ့အလူမီနီယံတင်သွင်းမှုတွေပေါ့အခွန်စည်းမျဉ်းသူတွေတမန်လိုက်တဲ့တမန်တော်နဲ့ထရမ့်ရဲ့အစီအစဉ်မှာကင်းလွတ်ခွင့်ရှိမရှိရှင်းရှင်းလင်းလင်းမသိရသေးတဲ့အကြောင်းဥရောပသမဂ္ဂ EU ကပြောလိုက်ပါတယ်စည်းမျဉ်းသူမှာEU နိုင်ငံတွေကိုကွင်းလွတ်ခွင့်ပြုထားတဲ့အကြောင်းအတိအပြည့်ရောက်ကိုမျှော်လင့်ကြောင်းလဲဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာ EU ကုန်သွယ်ရေးဆိုင်ရာကော်မရှင်နာမင်းကြီးစီစီလီယာမန်စတိုရန်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။တမန်ကြီးသွင်းမှုပေါ်25ရာခိုင်နှုန်းအလူမီနီယံတင်သွင်းမှုပေါ်10ရာခိုင်နှုန်းသတ်မှတ်ထားပြီးသတင်းနှစ်ပတ်အတွင်းစတင်သက်ဝင်မဲ့အစီအစဉ်ကိုတော့မနေ့ကပဲသမတ်ထွန်းကသတ်မှတ်ရေးထိုးခဲ့တာပါ။အမေရိကန်ရဲ့အင်းနီချင်းကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကိုတော့ယာယီကွင်းလွတ်ခွင့်ပြုထားပြီးဒီချိန်ထဲမှာပဲမြောက်အတ္လန္တိတ် လွတ်လပ်စွာလွတ်လပ်ကုန်သွယ်ဝတ်စာချုပ်နက်တာနဲ့ပတ်သက်လို့လည်းဆက်လက်ညှိနှိုင်းနေဆဲဖြစ်ပါတယ်။ကနေဒါနိုင်ငံရဲ့ဝန်ကြီးခရစ်ရှာဖရီလန်ကတော့တသက်ဝင်ရာကြီးအမေရိကန်တာဝန်ရှိသူတွေနဲ့မကြသေးရင်ကပဲပူးပေါင်းကြိုးပမ်းခဲ့တယ်လို့အခွန်စည်းချက်မှုအသစ်တွေကနေလုံးဝပြဖြစ်သွားတဲ့အထိဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒါမှထရန့်ရဲ့အမျိုးသားလူညွန့်ဆိုင်ရာအကြောင်းပြချက်ဟာကနေဒါလိုနိုင်ငံမျိုးတွေခံလုံမှုမရှိကြောင်းလည်းအမေရိကန်ကိုတမနီနဲ့အလူမီနီယံအများဆုံးတင်ပို့နေတဲ့ကနေဒါနိုင်ငံကနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။ဗြိတိန်ကုန်သွယ်ရေးဝန်ကြီးလီယန်ဖောက်စ်ကလည်းကိုကျိုးစည်းဝါကောက်ဝဲမူဝါဒနဲ့တွင်းကုန်ကုန်ကောက်ခံတဲ့အစီအစဉ်တွေဟာလက်တွေမှာအလုံးမဖြစ်တဲ့အကြောင်းမနေ့တုန်းကပဲမှတ်ချက်ပေးပြောဆိုခဲ့ပါတယ်။ဒါမှထရန့်ရဲ့ဆုံးဖြတ်ချက်အတွက်စိန်ကောက်ဖြစ်ရတဲ့အကြောင်းပြောဆိုခဲ့တဲ့ပြည်ထောင်ငံကစီဝါရေးဝန်ကြီးဘရူနိုလမ်မရီကလည်းကုန်သွယ်ရေးစပေါ်တွေဖြစ်လာရင်အားလုံးနင်းနာမှာဖြစ်တဲ့အကြောင်း Twitter လူမှုကွန်ရက်ကနေသတိပေးပြောဆိုခဲ့ပါတယ်
။ရုရှားနိုင်ငံကသူ့ရဲ့တပ်အင်အားကိုအစင်မြင်ခင်းမီစနစ်တွေတပ်ဆင်လာတာဟာအမေရိကန်နဲ့ဥရောပတပ်ဖွဲ့တွေအတွက်အနိုင်ရရှိတဲ့အခြေအနေဖက်ကိုရောက်ရှိလာစေပါတယ်။ရုရှားတို့ဘက်ကသူ့ရဲ့တိုက်ချင်းပစ်စစ်လန့်တွေနဲ့အမေရိကန်နဲ့မဟာမိတ်တို့ကိုချင်းချောက်လာနိုင်တဲ့အပေါ်ကာကွယ်ရေးအရာရှိတွေဘက်ကစိုးရိမ်မှုတွေတိုးလာနေပါတယ်။အမေရိကန်ပြည်အောင်စုရဲ့ကာကွယ်ရေးစနစ်တွေအတုံးမကျဖြစ်သွားအောင်တိုက်ခိုက်ဖို့ပုံစံထုတ်ထားတဲ့စနစ်လေးမျိုးရရှိထားပြီလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်တဲ့အတွက်ဒီသတင်းမှတ်အတွင်းရုရှားရဲ့နျူကလ িয়ার လက်နက်သစ်တွေအပေါ်အများကအာရုံစားလာနေတာပါ။ရုရှားနိုင်ငံကအခုနောက်ပိုင်းလှုပ်လာတဲ့ပုံစံအတိုင်းလက်နက်သစ်တွေကိုထုတ်ပြတဲ့အနေနဲ့ယူကရိန်းနဲ့ဆီးရီးယားမှာစမ်းသပ်အုံပြုမှာကိုအမေရိကန်နဲ့ဥရောပကတာဝန်ရှိသူတွေထပ်တူဆိုရင်နေကြတာပါ။စစ်အေးကာလနောက်ပိုင်းကဆက်လို့မတွေ့မမြင်ဖို့တဲ့အဆင်မျိုးနဲ့ရုရှားစစ်တပ်ကဆက်တိုက်ခင်မီနစ်စနစ်တွေအုံပြုလာတဲ့အတွက်အမေရိကန်ဘက်ကငြိမ်းချမ်းရေးကလွဲပြီးတော့ရွေးချယ်စရာဘာမှမရှိဘူးလို့ဥရောပကအမေရိကန်တပ်ဖွဲ့တမူးဗိုလ်ချုပ်ကြီးခရစ်စကာပါရိုတီကအမေရိကန်လွှတ်တော်ကိုကြာတာပြင်းနေမှာသတိပေးတင်ပြခဲ့ပါတယ်
UAE American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေလွှဲထုတ်လင်းပေးနေပါတယ်ခင်ဗျာ
UAE American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီခိုင်ပြည်နယ်ကတကြောပြန်ပြစ်ခတ်တွေအတွင်းရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခွန်ရုံး ICC ကအရေးယူနေအောင်ကုလသမဂ္ဂထွေထွေညီလာခံကတာဝန်ပေးဖို့လူ့ခွင့်ရေးကော်မရှင်နာမင်းကြီးကတိုက်တွန်းပြောဆိုလိုက်ပါတယ
် And we need to keep continue to insist that there be referrals to the ICC we need to continue to insist
ICC ကိုတာဝန်ပေးဖို့ဆက်လက်တောင်းဆိုရမှာဖြစ်တယ်လို့ဆိုရတဲ့ရာဇဝတ်မှုကြီးကိုကျူးလွန်သူတွေကိုစုံစမ်းစစ်ဆေးအရေးယူနိုင်မဲ့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးဆိုရမှာဖြစ်တဲ့အကြောင်းလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာယီအယ်ဟူစိန်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာမနေ့ကတော့ပဲပြောဆိုလိုက်ကြပါလူ့ခွင့်ရေးကောင်စီအနေနဲ့ထရီညီလာခံကိုတောင်းဆိုဖို့နဲ့ထရီညီလာခံအနေနဲ့လည်း ICC ကိုတာဝန်ပေးနိုင်အောင်ကြိုးပမ်းသွားလိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်ခန္တီနယ်မြောက်ပိုင်းမှာပြည်ခဲ့တဲ့ဩဂုတ်လနောက်ပိုင်းကလူညုံရေးကစ်စကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ဆွေရအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာလူ့ခွင့်ရေးချုပ်ဖောက်မှုရဲ့အကြီးအကျယ်ကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းအဝန်းကဆွဆွဲနေတာဖြစ်ပါတယ်မြန်မာစစ်တပ်ကတော့နိုင်ငံတကာကဆွဆွဲနေတယ်လို့လူ့ခွင့်ရေးချုပ်ဖောက်မှုရဲ့မရှိကြောင်းညှင်းဆန်ထားပြီးလူ့ခွင့်ရေးချုပ်ဖောက်မှုကျူးလွန်သူတပ်ဖွဲ့ဝင်တချို့ကိုအရေးယူရတယ်လည်းလုပ်ခဲ့တာပါလူခွင့်ရေးဆိုင်ရာမဟာမင်းကြီးကတော့ရခိုင်ပြည်နယ်ကလူခွင့်ရေးချုပ်ဖောက်မှုတွေဟာလူမျိုးလုံးတစ်ပြတ်မှုတိဖြစ်နိုင်တဲ့လက္ခဏာတွေတွေ့ရတဲ့အကြောင်းလဲဆွဆွဲထားပါတယ်။မနေ့ကလူခွင့်ရေးကောင်စီနှစ်ပတ်လည်စီဝဲမှာပဲမြန်မာအစိုးရအဖွဲ့ရုံးဝန်ကြီးဦးတောင်ထွန်းကတော့လူမျိုးလုံးတစ်ပြတ်မှုဆွဆွဲချက်တွေအတွက်ရှင်းလင်းပြသတဲ့ထောက်ထားတွေကိုထုတ်ဖော်ပြသဖို့တုံ့ပြန်ပြောဆိုသွားခဲ့ပါတယ်။
ရုရှားတရှိုးဟောင်းတူဦးနဲ့တမိဖြစ်သူတို့ဘော်ဒါတို့အစိမ့်နဲ့တိုက်ခိုက်ခဲ့တဲ့ပြန်မှာရုရှားဖက်ကတာဝန်ရှိကြောင်းစုံစမ်းသိရှိပြီးဆိုရင်တင့်တော်သလိုတုံ့ပြန်ဆောင်ရွက်သွားမယ်လို့ပရတင်ဝန်ကြီးချုပ်ထရီဆာမေးကပြောပါရယ်အကောင်ဆုံးတက်တည်တွေရပြီးတော့အရေးယူဆောင်ရွက်ဖို့အချိန်ရောက်ရင်အစိုးရဖက်ကတင့်တော်သလိုလုပ်ကိုင်သွားမှာဖြစ်တဲ့အပြင်စုံစမ်းစစ်ဆေးမှုတွေဆက်လုပ်ဖို့ရဲတပ်ဖွဲ့ကိုအချိန်ပေးရမယ်လို့လည်း ITV ရုပ်မြင်သံကြားကနေဝန်ကြီးချုပ်မေးကကြားတာပြင်းမှာပြောပါရယ်ရုရှားကတရှိုးဟောင်းတူဦးကိုအယုံကြောထိခိုက်စေတဲ့ဒါတို့အစိမ့်နဲ့တိုက်ခိုက်ခဲ့တဲ့ပြန်အတွက်လုတ်တဲ့လူတရားရောက်ကိုစုံစမ်းသိရှိပြီးဆိုရင်အရေးယူလုပ်ဆောင်ဖို့တာဝန်ရှိသူတွေမှာအစီအစဉ်တစ်ခုရှိရမှာဖြစ်တယ်လို့ British ပြည်ထရေးဝန်ကြီး Emma Rudd ကလွှတ်တော်ကိုကြားတာပြင်းနေမှာပြောပါရယ် Salisbury မြို့ဈေးဝယ်ဆန္ဒအနေမှာအတုံးပြုတ်ခဲ့တဲ့အာယုံကျော်ထိခိုက်စေတဲ့အဲ့ဒီအခြေအကြောင်းလူပေါင်း20ဦးတို့နာမကျန်းဖြစ်သွားခဲ့ရတယ်လို့လည်းရဲရဲရှိတဦးက Britain Sky သတင်းဌာနကိုပြောပါရယ်အစိတ်အတန်ကြောင့် Russia တရုတ်ဟောင်း Sergey Kripal နဲ့တမိဖြစ်သူ Yulia တို့အပြင်သူတို့နှုတ်မမျောတဲ့ချိန်မှာပထမဆုံးလာရောက်ကူညီပေးခဲ့တဲ့ British အရာရှိ Nick Bailey တို့ကိုစေရင်တင်နာစေဖြစ်ပါရယ် Skipper ဟာ Russia တရုတ်အတော်များများအကြောင်း British ထောင်လိုင်းရေးကိုတင်ပေးဖွင့်ချခဲ့တယ်လို့အရင်ကဆွဆွဲခံရပြီးတော့ထောင်နာလေးနဲ့ချခံခဲ့ရပြီးအမေရိကန်ပတ်ဝင်ပတ်သက်တဲ့တရှိုးအပြန်လန်လဲလှယ်တဲ့အစီအစဉ်နဲ့ပြန်လဲလွတ်မြောက်လာတာပါရုရှားထောက်လန်ရေး KGB အရာရှိဟောင်းတို့ဖြစ်တဲ့ သမရပူတင်ကအဲ့ဒီအချိန်မှာရုရှားကိုတစ်စာဖောက်တယ်လို့သူတွေကိုတပ်ပစ်မယ်လို့ယူမြင်တဲ့ကြားမှာပြောဆိုချင်းချောက်ခဲ့ပူပါတယ်
အာဖဂန်နစ္စတန်နိုင်ငံရှိမြောက်ဘက်ဒေသမှာတာလီဘန်ရဲ့အယုံတက်ချင်မတန်ခင်စီးနင်းတိုက်ခိုက်မှုတစ်ခုတွင်အစိုးရလုံခြုံရေးတပ်ဖွဲ့ဝင်18ဦးထက်မနည်းသေဆုံးပြီးအများပြတ်ဒဏ်ရာရသွားပါတယ်။တခါပြင်းနယ်မှာရှိတဲ့တောင်ထူထက်ရခွာကြာကာခရိုင်ကအာဖဂန်စစ်ကြီးစိုက်စခန်းတစ်ခုကိုဒဗုံးတွေစီးနင်းတိုက်ခိုက်ရာကတိုက်ပွဲတွေဆက်ဖြစ်ခဲ့တာပါ။တာလီဘန်ဖွဲ့ကတက်နေတော်လို့မြည်ပြထားတဲ့အထူးတပ်ဖွဲ့ဝင်တွေအများပြတ်ပါဝင်တဲ့တိုက်ခိုက်သူတွေဟာစစ်စခန်းနဲ့အနီးနားကလုံခြုံရေးကိစ္စခန်းတွေကိုလျှော့ပြက်စီးနင်းတိုက်ခိုက်ခဲ့တာဖြစ်တဲ့အကြောင်းခရိုင်အုပ်ချုပ်ရေးမှူးက VOA ကိုပြောပါတယ်။သေဆုံးသူတွေနဲ့အာဖဂန်စစ်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေပါဝင်ကြောင်းလည်းအတည်ပြုခဲ့တာပါ။တာလီဘန်ပြောခွင့်ရသူကတော့စစ်စခန်းနဲ့ကင်းစခန်းစစ်နှစ်ခုကိုတပ်ဖွဲ့ဝင်တွေဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ပြီးအာဖဂန်တပ်ဖွဲ့ဝင်30နီးပါးတေဆုံးသွားခဲ့ကြောင်းကြေညာခဲ့ပါတယ်
။ပစိဖိတ်သမုတ်ထရာတွေကလူလူအယောက်ပေါင်နေတဲ့ဂျွန်းခုပေါ်မှာ1948ကတွေ့ရှိခဲ့တဲ့အယိုးတွေဟာပျောက်ဆုံးသွားတဲ့နာမည်ကျော်လင်းမှုအမာလီယာအီဟတ်ရဲ့အယိုးတွေဖြစ်တယ်လို့တနက်စီပြည်နယ်မနုဿဗေဒပညာရှင်တို့ကပြောဆိုလိုက်ပါတယ်။ Richard Jens ကအဲ့ဒီတပ်တွေအထောက်အထားတွေဟာလင်းမှုအမာလီယာအီဟတ်ရဲ့အတော်ကောင်းမွန်နေတဲ့ကျဉ်းကျန်းအယိုးတွေဖြစ်တယ်လို့ Forensic and Anthropology စာဆောင်မှရေးပါတယ်အရင်တုန်းကလေးလာရမှာတော့နီကူမာရာရိုကျွန်းပေါ်မှာတွေ့ရှိခဲ့တဲ့အဲ့ဒီအယိုးတွေဟာအမျိုးသားတအူးရဲ့အယိုးတွေဆိုပြီးတော့ကောက်ချက်ဆွဲခဲ့တာဖြစ်ပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ VU ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို Radio ကသာမကပဲview ရဲ့ internet ဆာမျက်နှာ burmese.voanews.com ကနေတက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်နဲ့စူးစီးတင်ပြချက်တွေကိုနားဆင်ရပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာကြံနေသေးတဲ့ရိုဟင်ဂျာတွေအစာရေစာငှက်မှုခေါင်းပေါင်းအောင်အတင်းအဓမ္မလုပ်ပြီးလူမျိုးစုလိုက်ရှင်လင်းဖယ်ရှားမှုပုံစံတစ်မျိုးနဲ့ဆက်ဖြစ်နေတယ်လို့ကုလသမဂ္ဂထိပ်တန်းတာဝန်ရှိသူတို့ကပြောကြားလိုက်ပါတယ်စီးရီးယားအတွက်ကုလထွေထွေညီလာခံကလုပ်ခဲ့ဘူးသလိုတီးကြလွတ်လပ်တဲ့နိုင်ငံကစုံစမ်းစစ်ဆေးရေးအဖွဲ့ကိုဖွဲ့စည်းပြီးတော့လှုပ်ဆောင်စေခြင်းတယ်လို့လဲလူအခွင့်ရေးဆိုင်ရာကုလလက်ထောက်အတွင်းမှုချုပ်ကနေပြီးတော့အန်ဒရူးဂီလ်မော့ကပြောကြားတာပါဘင်္ဂလားဒေ့ရှ်နယ်စပ်ကို၄ရက်ကြာတွဲရောက်ပြီးမကြာသေးခင်ကမှပြန်ရောက်လာတဲ့ဂီလ်မော့ကိုနယူးယောက်ကုလသမဂ္ဂရုံးချုပ်မှာ VOA သတင်းတော့မာဂရက်ဘက်ရှာကတွေ့ဆုံမိန့်မြန်းထားပါတယ်ဒီအကြောင်းကိုကိုကျော်ကျော်သိန်းကကောက်နှုတ်တင်ပြမှာပါ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူတွေပြစ်ကျက်နေတဲ့ဒုက္ခသည်စခန်းကြီးကိုသူတွေ့ခဲ့ရပြီးကမ္ဘာပေါ်မှာအကြီးဆုံးဒုက္ခသည်စခန်းဖြစ်လာနေပြီလို့မစ္စတာအန်ဒရူးဂီလ်မိုးကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်နေတာတွေကိုလူမျိုးစုအလိုက်ရှင်လင်းဖယ်ရှားမှုအဖြစ်နိုင်ငံတကာကသတ်မှတ်ပြောဆိုနေကြပြီးအခုမစ္စတာအန်ဒရူးဂီလ်မိုးကလည်းအဲ့ဒီအတိုင်းသတ်မှတ်တဲ့အပြင်ပုံစံသစ်တစ်မျိုးနဲ့တောင်မှဆက်ဖြစ်နေတယ်လို့ပြောပါတယ်။အဲ့ဒါကိုသူကအတင်းအဓမ္မအစာရေစာငတ်မှုခေါင်းမအောင်လုပ်ခြင်းဖြစ်ခေါ်ဆိုပါတယ်။ဒီကိမ်းမီနယ်မြောက်ပိုင်းမှာကြံနေသေးတဲ့ရိုဟင်ဂျာအများပြားအနေနဲ့အစာအစာမရအောင်ဖြတ်တောက်ခံထားရပုံပေါ်တယ်လို့သူကပြောပါတယ
်။ For example, there is no distribution allowed by UN humanitarian agencies to Rohingya inside.
ဥပမာအဖြစ်မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေကိုကူညီပေးဖို့ကုလသမဂ္ဂလူသားစာနာမှုကူညီပေးရေးအဖွဲ့တွေကိုခွင့်မပြုပါဘူး။ဒေသမားတွေစီကနေလေယာဉ်မြေတွေကိုအာဏာပိုင်တွေကသိမ်းယူပါတယ်။တိရစ္ဆာန်တွေခိုးယူခံရဒါမှမဟုတ်တပ်ဖြတ်ခံရပါတယ်။ဈေးတွေမိရှုခံရပါတယ်။ဒါပြင်ပိတ်လောင်ထားတယ်လို့မျိုးပုံစံမျိုးရှိနေပါတယ်။လူတွေဟာသူတို့ကြေးရွာတွေတချို့ဖြစ်ရတယ်မှာဆိုအိမ်င်းကနေတောင်အပြင်ထွက်ခွင့်မရတာကြောင့်သူတို့အစားအစာအတွက်ဝင်ငွေရဖို့ဘလို့အလုပ်မျိုးမှလုပ်ခွင့်မရကြပါဘူး။ဒါကြောင့်လေလူတွေကိုထွက်ပြေးအောင်လုပ်တယ်လို့ဖြစ်နေပြီးကျွန်တော်တို့အခေါ်အားဖြင့်ဒါဟာငတ်မို့ခေါင်းပါအောင်အတင်းအဓမ္မလုပ်တာဖြစ်ပြီးတော့လူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်ပါတယ်။
နိုင်ငံရင်းကြံနေသေးတဲ့ရိုဟင်ဂျာတွေအဲ့လိုအခြေအနေနဲ့ရင်ဆိုင်နေရတယ်လို့ထွက်ပြေးသွားတဲ့ဒုက္ခသည်တွေသူတို့နေအိမ်တွေစီပြန်နိုင်ဖို့အခြေအနေမျိုးလည်းလက်ရှိမှာမရှိသေးဘူးလို့မစ္စတာဂီလ်မိုးကဆိုပါတယ်ဒီအတွက်လှုပ်ဖို့လိုတယ်လို့သူမြင်တာကတော့
clearly there has to be sustained international pressure on the government of Myanmar to prevent
ဒီနာကတော့မြန်မာလူမျိုးရေးတပ်ဖွဲ့တွေအနေနဲ့သူတို့လုပ်နေတဲ့လုပ်ရတွေကိုမလုပ်အောင်တားဆီးဖို့မြန်မာအစိုးရကိုနိုင်ငံတကာကအခိုင်အမာဆက်ပြီးတော့ဖိအားပေးရပါမယ်ဒါပြင်ဒုက္ခသည်တွေအိမ်ပြန်နိုင်အောင်အပြောနဲ့မဟုတ်ပဲတကယ်ကိုစစ်မှန်တဲ့အခြေအနေမျိုးတွေဖန်တီးပေးရပါမယ်
။ဒီချိန်ထဲမှာပဲဒုက္ခသည်တွေကိုလက်ခံကူညီနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလည်းနိုင်ငံတကာအတိုင်းအဝိုင်းနဲ့အလူရှင်တွေကဆက်ပြီးအကူအညီပေးသွားရမယ်လို့ပြောပါတယ်။လူ့အခွင့်အရေးချိုးဖောက်မှုကျူးလွန်ထားသူတွေသူတို့လုပ်ရက်ကိုသူတို့ကိုယ်တိုင်တာဝန်ယူစေဖို့အတွက်ကတော့လူ့အခွင့်အရေးကောင်စီကဖွဲ့စည်းပေးထားတဲ့အချက်အလက်ရှာဖွေစုဆောင်းရေးအဖွဲ့အပြင်ဆီးရီးယားနိုင်ငံနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂထွေထွေညီလာခံကလုပ်ခဲ့တဲ့လိုမျိုးမြန်မာနိုင်ငံအတွက်လည်းလုပ်ဖို့မစ္စတာဂူမူကလူလာပါဗျ
What I'm talking about is the IIIF, Independent International Investigative Mission, that was set up by the General Assembly.
ဘသူတွေကဘလို့ကျူးလွန်ခဲ့တယ်ဆိုတာကိုစုံစမ်းပြီးတတိပုဂ္ဂလကျူးလွန်သူတွေတကယ်တမ်းတာဝန်ခံမှုရှိလာစေဖို့အထွေထွေညီလာခံကဖွဲ့စည်းပေးခဲ့တဲ့ IIIM လို့ခေါ်တဲ့တခြားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့မျိုးဖြစ်ပါတယ်မြန်မာနိုင်ငံအတွက်လည်းအဲ့ဒီလိုအလားတူအဖွဲ့မျိုးကျွန်တော်တို့လိုအပ်ပါတယ
်အဲ့ဒီလိုရည်ရွယ်ဆောင်ရွက်တာမျိုးတွေတနေ့မှဖြစ်လာမယ်ဆိုတဲ့မျှော်လင့်ချက်နဲ့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂယုံကနေအဖွဲ့တစ်ဖွဲ့ကိုကောက်ဆက်ဘဇားကိုလွတ်ပြီးနိုင်ငံဆိုင်ညင်ပန်းမှုရှိခဲ့တာတွေကိုမှတ်တမ်းတင်မယ်လို့မစ္စတာဂူမိုကပြောပါတယ်။ဒါ့အပြင်လက်ရှိရခိုင်ရေးနဲ့ပတ်သက်ရင်အထူးအောက်ဆုံးဖိအားပေးနိုင်တာကကုလသမဂ္ဂလူမျိုးရေးကောင်စီပဲဖြစ်ပြီးတော့လူမျိုးရေးကောင်စီကနေလှုပ်ဆောင်ဖို့သူမျှော်လင့်တာကတော့
We would like the Security Council to send a very clear message to the government.
လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုကိုရပ်ပြရမယ်။ဒုက္ခသည်တွေကိုအိမ်ပြန်ခွင့်ပြုရမယ်။ကြီးမားတဲ့ရာဇဝတ်မှုကျူးလွန်ထားသူတွေကိုအရေးယူနိုင်မဲ့လုပ်ငန်းတစ်ခုကိုချမှတ်ရမယ်ဆိုတာကိုလူမျိုးရေးကောင်စီကမြန်မာအစိုးရကိုရှင်းလင်းပြတ်သားစွာပြောဆိုတာကိုကျွန်တော်တို့ဖြစ်စေချင်ပါတယ
်။ဆွေဇလာနိုင်ငံဂျနီဗာမြို့မှာရောက်နေတဲ့နိုင်ငံတော်လူမျိုးရေးဆိုင်ရာဂျန်ဘေးပုတ်ကိုဦးတောင်းထွန်းကတော့မြန်မာနိုင်ငံမှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဒါမှမဟုတ်လူမျိုးတုံးတက်ဖြတ်မှုရှိတယ်ဆိုတဲ့ဆွဆွဲချက်တွေမကြာခဏကြားရကြောင်းအရင်ကပြောခဲ့ဘူးသလိုပဲထပ်ပြောရရင်ဒါဟာအစိုးရမူဝါဒမဟုတ်ဘူးဆိုတာအာမခံပြောနိုင်ကြောင်းဆွဆွဲချက်တွေရှိနေပေမဲ့လည်းတိတာရှင်းလင်းတဲ့အထောက်အထားတွေ့ကျင်တဲ့အကြောင်းသတင်းတော့တွေကိုကြာတာပေးနေကပဲပြောခဲ့ပါတယ်ခင်ဗျာ
ကိုကြည်ကျော်သိန်းပြောပြခဲ့တာပါအခုတော့ကချင်ဘက်ကအခြေအနေကိုလည်းကြည့်အောင်ပါကချင်ပြည်နယ်မန်စီမြို့နယ်မိုင်းခေါင်ကျေးရွာမှာတလားကြော်ကြာပြောင်းဆုံးနေတဲ့ကချင်စစ်ဆောင်ဒုက္ခသည်နှစ်ဦးရဲ့ရုပ်အလောင်းကိုတော်ရင်းတနေရာမှာရှာဖွေတွေ့ရှိခဲ့ပြီးဒီကနေ့မှာတော့မန်စီမြို့နယ်ရဲစခန်းမှုနဲ့အာဏာပိုင်တွေကတွားရောက်စစ်ဆေးတူးဖော်ခဲ့ပါတယ်သူတို့နှစ်ယောက်ပြောင်းဆုံးနေချိန်ကမန်စီမြို့နယ်ရဲစခန်းမှာလူပြောင်းမှုနဲ့တိုင်ကြားထားရကအခုအခါလူသေမှုနဲ့ပြောင်းလဲအမှုဖွင့်မှုကိုလည်းပြင်ဆင်နေပါတယ်ဒီသတင်းကိုတော့ဗီဒီယိုသတင်းနောက်ကိုမိုးစောကတင်ပြပါမယ
်ဟုတ်ကဲ့ကချင်စစ်ဆောင်ဒုက္ခသည်နှစ်ဦးဟာမန်စီမြို့နယ်မိုင်းခေါင်ကျေးရွာကချင်နှစ်ချင်းခရိယံအသင်း KBC စခန်းကဥဖော်ခန်းရော65နှစ်နဲ့ကက်သလစ်ဒုက္ခသည်စခန်းကဥအင်ခွန်တော်ဆန်းခေါ်ဒေါ်ဂျင်တော်ဆန်း35နှစ်တို့ဖြစ်ပါတယ်သူတို့ဟာဇန်နဝါရီလ31ရက်နေ့ကပျောက်ဆုံးသွားခဲ့တာဖြစ်ပြီးဒီလ10ရက်နေ့မှာသူတို့ရဲ့ရုပ်လောင်းတွေကိုရှာဖွေတွေ့ရှိခဲ့တာဖြစ်ပါတဲ့ရုပ်လောင်းတွေရှာဖွေတွေ့ရှိပြီးတဲ့နောက်မှာမိသားစုဝင်တွေကမန်စီရဲစခန်းကိုအကြောင်းကြားခဲ့တာကြောင့်ဒီကနေ့မနေ့မှာရဲစခန်းမှုနဲ့ဌာနဆိုင်ရာတာဝန်ရှိသူတွေသွားရောက်တူးဖော်ဖို့ပြင်ဆင်ရမှာနေကင်းနှစ်နာရီလောက်မှာတမရော်ကသွားရောက်တူးဖော်ဖို့ခွင့်ပေးခဲ့ပါတဲ့ဒီကနေ့နေကင်းမှာတော့တူဖော်ဖို့တွားရောက်နေကြောင်းကိုမိုင်းခေါင်ကြီးရွာကအုတ်ချွေရည်မှုဥမရန်ဆိုင်ဘောက်ကအခုလိုပြောပါတယ်။အ
ဲအခုမှတော့ဖော်လဲအခုရောရေးနေတဲ့ဟိုဆန္ဒပေါင်းစုံပါတယ်ဟာသူမှဖွင့်ရတယ်သူကဟိုတော့ပဲဆင်းနေဟိုဇန်နဝါရီ31ရက်ဆိုလားအဲ့နေ့မှာဆက်ကြောက်တော့အဲ့ဟာသူဟင်းသာပါဆိုင်နေစင်းနေဆက်ပါရွာမှာသူအားရနေဖြစ်တာတတရရှိတယ်လို့ပြောကြတ
ယ်ဒီလူပျောက်ဆုံးမှုနဲ့ပတ်သက်ပြီးစစ်တပ်ကဖမ်းဆီးထားတာကိုအမျိုးသမီးနှစ်ယောက်ကနောက်ဆုံးတွေ့မြင်တယ်လို့ဒေသခံတဦးကပြောဆိုပါတယ
်ဖမ်းသွားတာတော့သင်ချတယ်အဲမိန်းမနေရောက်ကတွေ့လိုက်တယ်ပေါ့အဲဖမ်းသွားတဲ့သူတယောက်သူကဒီယောက်ကိုစစ်သားဝတ်စုံမတော့ဝတ်ခိုင်းတယ်အရှင်းသမားဝတ်ခိုင်းတယ်တဲ့အမင်းတို့အဖွဲ့ဒီပါညာပြောတော့ဘောတော့အမှန်ဆိုရင်သူတို့ကအဲ့မှာမိုင်းခေါင်အဲ့မှာသူကไอ้เจโลชินโลมาเนี่ยไอ้เมียวละไอ้ยัวมาเนสุนเนมเนสักกูถ้าเจ้ามองไอ้โซมามุซูไลปาญาพวกกว่าเนาะไอ้มูถ้าซ่าได้ไอ้ดูเจ้า
แกญาติ4นาทีล่องมาတော့อล้องฤကိုตู้ผ่อနေပြီဖြစ်จองตู้ผ่อยามาไล่ปาตั้วดูตะอูก็อခုหลูပြောပါတယ
်ကျွန်တော်တို့ခုอล้องผ่อနေเลยเนาะตรุเนี่ยอล้องดูชาซูนี่ก็ช่วยเลยဟုတ်ကဲ့ဒီကမ္ဘာတံတားသူ့ကိုကြတော့ရှိနေဆောင်တာအဲ့ဒီတက်တင်ကိုချက်ဆိုတဲ့အတိုင်းပဲဒီတော့မြုပ်တဲ့ချမ်းမာဒီအဲဒီယူနီဖောင်းကိုထားပြီးရက
ြသူတို့နှစ်ယောက်ပျောက်ဆုံးပြီးတဲ့နောက်မှာတော့မန်စီရက်စခန်းမှာလူပြောက်တိုင်ကြားထားခဲ့ပြီးအခုအခါမှာမိသားစုဝင်တွေကလူတွေမှုအဖြစ်ပြောင်းလဲဖွင့်လှစ်ဖို့ပြင်ဆင်နေပါတယ်လက်ရှိတည်ဆုံးသူနှစ်ယောက်ရဲ့အမှုအခြေအနေနဲ့ပတ်သက်ပြီးမန်စီရက်စခန်းမှုကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့မအားလတ်တာကြောင့်ပြန်လည်ဖြေချနိုင်တာမရှိခဲ့ပါဘူး။ပြီးခဲ့တဲ့နှစ်မေလကမိုင်းခေါင်စခန်းကစစ်ဆောင်ဒုက္ခသည်၃ဦးဟာတမရော်ကဖမ်းဆီးပြီးတဲ့နောက်ပျောက်ဆုံးခဲ့ဘူးပါတဲ့။နောက်ဆုံးမှာမန်စီအခြေစိုက်ခမရ319တပ်ရင်းကတပ်သားတွေကတပ်ဖြတ်ခဲ့တာကြောင့်တရင်မှုအပါအဝင်တမရော်သား6ဦးကိုတမရော်စစ်ခုံရုံးကအလုတ်ကျန်းတဲ့ထောင်တန်းဆယ်နှစ်စီချမှတ်ခဲ့တယ်လို့တမရော်ကနေရာသက်ပံထုတ်ပယ်ခဲ့ပါတယ်။
သောက်ကွန မှုတွေရှားပါတယ်။ရင်းစုစည်းလိုလူတိများတဲ့ရင်းမြန်းစွာစုဝေးခြင်းနဲ့စီတန်းလက်လက်ချင်းဆိုင်ရာဥပဒေကိုအမျိုးသားလွတ်တော်မှာအတည်ပြုလိုက်ပါပြီ။စနပြပွဲတွေမှာပူပေါင်းပါဝင်အောင်သွေးဆောင်စည်းရုံးတာတွေကိုရှောင်ရှားနိုင်ဖို့ကိုချင်းတရားနဲ့အညီဆန္ဒထုတ်ဖော်နိုင်ဖို့ရည်ရွယ်တယ်လို့ဆိုပေမဲ့ဥပဒေအသစ်ဟာဒီမိုကရေစီလွတ်လပ်ခွင့်တွေအပေါ်ကန့်သတ်မှုတွေဖြစ်လာမှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်။ဆန္ဒပြရမှာကုန်ကြစိမ်းနဲ့ကြားခံပေသူရဲ့အချက်အလက်ကိုတင်ပြဖို့နဲ့ဆန္ဒပြဖို့သွေးဆောင်နေဆိုရင်ထောင်နဲ့နှစ်နှစ်အထိအပြစ်ပေးဖို့ထက်မှန်ဖြည့်ဆွတ်ထားတဲ့ဥပဒေသစ်ကြောင့်အကောင့်ဆိုးဘလို့ရလက်တွေကျုံလာရနိုင်ပါလေ။ရေးစုစီဥပဒေကိုပြင်သစ်မသင့် VOA ရဲ့စနေနေ့ညတိုက်ရိုက်လိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-3855လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်နဲ့မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
မနက်ပြန်စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်လေးပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့အကျဉ်းထောင်တွင်အခွင့်အရေးတိုးမြင့်ပေးဖို့ဆိုတဲ့အကြောင်းကိုတင်ပြပါမယ်။မြန်မာနိုင်ငံတဝန်းကအကျဉ်းထောင်တွေကိုမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကသွားရောက်စစ်ဆေးခဲ့ပြီးတဲ့နောက်အကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲဖို့အရေးတကြီးလိုအပ်နေပြီဖြစ်ကြောင်းမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်နဲ့အကျဉ်းသားကူညီဆောက်ရှောက်ရေးအသင်း AAPBB တို့ကပြောဆိုလိုက်ပါတယ်။အကျဉ်းထောင်တွင်ကျန်းမာရေးဆောင်ရှောက်မှုလိုအပ်ချက်တွေအကျဉ်းထောင်နဲ့အကျဉ်းသားဥယေမမျှတဖြစ်နေတာကိုရှော့ချနိုင်မဲ့အစီအစဉ်တွေအပါဝင်အကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲရေးဆိုင်ရာအကြံပြုချက်တွေကိုအစိုးရလွှတ်တော်ကိုယ်စားလှယ်တွေနဲ့အမျိုးသားလူ့အခွင့်အရေးကော်မရှင်တာဝန်ရှိသူတွေရောအကျဉ်းသားလှုပ်ရှားသူတွေပါပူးပေါင်းပြီးတော့ဆွေးနွေးကြကြတာပါအသေးစိတ်ကိုတော့မဆုမွန်ကပြောပြပါမယ
်ဟုတ်ပါတယ်မြန်မာနိုင်ငံတဝန်းမှာရှိတဲ့အကျဉ်းထောင်လေးအသေးသေးမှာအကျဉ်းသားဥယေကတစ်နေ့ထက်တစ်နေ့ပိုတိုးလာနေပြီးတော့အခုဆိုရင်တော့အကျဉ်းသားဥယေက6000ကျော်လို့တသိန်းသားအထိရှိလာနေတဲ့အတွက်လက်ရှိအကျဉ်းထောင်အကျဉ်းစခန်းအရေးအတွက်နဲ့လက်ရှိအကျဉ်းသားဥယေမမျှမတဖြစ်လာနေတဲ့အနေအထားဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AABBB ကပြောဆိုလိုက်ပါတယ်။ဒါကြောင့်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ကော်မရှင်တာဝန်ရှိတဲ့သူတွေနဲ့အကျဉ်းသားကူညီဆောက်ရှောက်ရေးအသင်း AABB အဖွဲ့တို့ပူးပေါင်းပြီးတော့လွှတ်တော်ကိုယ်စားလှယ်တွေအားကစားဝင်ဌာနပညာရေးဝန်ကြီးဌာနနဲ့အကျဉ်းဦးစီးဌာနကတာဝန်ရှိတဲ့သူတွေတွေ့ဆုံပြီးမြန်မာနိုင်ငံတွင်းကအကျဉ်းထောင်တွေမှာအကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲနိုင်ရေးဆွေးနွေးခဲ့ကြတဲ့အကြောင်းဆွေးနွေးပွဲကိုဦးဆောင်သူတဦးဖြစ်တဲ့အကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AABBB ရဲ့အတွေ့အမှုဦးတိတ်နိုင်က VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်တို့ကမနေ့ကနဲ့ဒီနေ့နှစ်ရက်ပေါ့နော်ဒီအမျိုးသားလူ့ခွင့်ရေးကော်မရှင်နဲ့ကျွန်တော်တို့ဒီနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AABB နဲ့ပူးပေါင်းပြီးတော့ကျွန်တော်တို့အကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးပြုလုပ်ခဲ့တာဖြစ်ပါတယ်။ကျင်းတော်စနစ်တစ်ခုလုံးနဲ့ပတ်သက်ပြီးတော့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကာလလည်းဖြစ်နေတဲ့အခါကျတော့ဒီနှစ်ကာလမှာဟိုမဖြစ်နေလေပြုပြင်ပြောင်းလဲဖို့လိုနေတယ်ဆိုတဲ့ကိစ္စအပေါ်မှာကျွန်တော်တို့ဆွေးနွေးကြတာဖြစ်ပါတယ်။ဒါကလည်းလွတ်တော်လေးဘက်ကလည်းအစိုးရလေးဘက်ကလည်းဒီနှစ်ကာလမှာအကျဉ်းတော်ဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်ဖို့ကြိုးစားနေတဲ့ကာလလည်းဖြစ်နေတဲ့အခါကျတော့ကျွန်တော်တို့ကတော့ဒီအကျဉ်းတော်ဥပဒေအပါအဝင်ပေါ့လေဆိုတော့အကျဉ်းတော်စနစ်ကြီးတခုလုံးပြုပြင်ပြောင်းလဲဖို့အတွက်ဘာလို့ပြုပြင်ပြောင်းလဲဖြစ်လဲဆိုတဲ့အချက်လေးပေါ့အဓိကကတော့ကျွန်တော်တို့ကဒီအကျဉ်းဆောင်ထဲမှာရှိနေတဲ့လူတွေကိုအကျဉ်းသားလေးကိုအစ်စ်စာရိတ်တာပြုပြင်ရစ်တင်ရေးဆိုတဲ့ကိစ္စအကျဉ်းသားလေးရဲ့အခွင့်အရေးပေါ့ဒီမြန်မာနိုင်ငံရဲ့အကျဉ်းဆောင်လေးမှာတကယ်လက်တွေ့အခက်အခဲဖြစ်နေတဲ့အကျဉ်းဆောင်ရဲ့ဌာနနဲ့ဟိုဝန်ဆက်မှုတွေနှစ်ဆောင်းလောက်များပြားနေတဲ့ကိစ္စလေးဘယ်လိုရှင်းရမလဲဆိုတဲ့ကိစ္စလေးကိုဝိုင်းဝန်းပြီးတော့ကျွန်တော်တို့ဒီဆွေးနွေးကြတဲ့ဟိုဆွေးနွေးပွဲဖြစ်ပါတယ
်မြန်မာနိုင်ငံတဝန်းကအကျဉ်းဆောင်စနစ်ပြုပြင်ပြောင်းလဲဖို့အရေးကြီးလိုအပ်နေတဲ့အခြေအနေတွေကတော့အကျဉ်းဆောင်တွေနေရာထိုင်ခင်းမလုံလောက်မှုတွေကြောင့်အကျဉ်းသားတွေရဲ့နေစဉ်အကျဉ်းဆံဘဝအကျတဲမှုတွေပုံမှန်အိပ်စက်ချိန်မလုံလောက်တာအခြေခံကျန်းမာရေးဆောင်ရှောက်မှုလိုအပ်ချက်တွေနဲ့အတူတကူရေတန့်ရှင်းမှုတောက်သုံးရေမတန့်ရှင်းမှုအပါအဝင်ရာသီဥတုဒဏ်ကိုလည်းဆူဆူဝါးဝါးခံနေရတာတွေရှိနေတယ်လို့အကျဉ်းဆောင်ရဲ့အခြေအနေကိုလေ့လာသူတွေကထောက်ပြပါတယ်အကျဉ်းဆောင်တွေကိုကိုယ်တိုင်သွားရောက်လေ့လာခဲ့တဲ့မြန်မာနိုင်ငံမျိုးသားလူခွေကော်မရှင်တာဝန်ရှိတဲ့သူတွေဘက်ကလည်းပြုပြင်ပြောင်းလဲတင်တာတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတယ်လို့ဦးတိန်နိုင်ကပြောပြပါတယ
်အဓိကကတော့သူတို့ကလည်းအကျဉ်းဆောင်စနေပြုပြင်ပြောင်းလဲနဲ့ပတ်သက်ပြီးတော့ဘယ်လိုပြုပြင်ကျွန်တော်တို့ဒီဒီမိုကရေစီပြုပြင်ပြောင်းလဲကာလမှာတရတအားသူတို့နေတဲ့ပြုပြင်ပြောင်းလဲမှုလူတွေဆိုတဲ့အတွက်သူတို့အနေနဲ့လည်းတရတအားအက jadi sini juga ni, naik juga ni. Oh, terus ni ni, jenama ni saya cakap tau ni, jenis gambo. Ada lagi, alam bawah ni kan ni, cakap tu bawah ya wujud, sesuatu ni lah ni, ni lah ni lah siapa ni. Ayuh, abah mah terus tu sini ni, abah mah jadi jadi, terjun jadi. Ada lagi terus di dalam sini tu lah.
Naya zat aje makan ni, jenama sini tu biar jangan musaya sini mule maro. Lepas aku selesai, tak saya wujud tanda tawin sini tu di kawah buang bawah sini ke dek dua. Naga maro luku ini ni tau sini.
เดี๋ยวสนิทจะสาวยาทาร์เรอาจารย์เอาสนิทบ่าวลามะลูยงจีมยอลินจังเลยอูเต็งนั่งอาเปียวาร์เรอคุลูมิวอาจารย์เอาในเดม่าอาจารย์เอาอุยเอซามเดมยาเปียลาร์เรเชนีมาร์โรอาจารย์จารีจับจูบีจังเลยเอป่าวเวลุนยังเช่นนักเวลุมิวอุบลีเนอันยีอาจารย์เอาอุยช่อชาในเมอซีจินิโกเลสนิทจะสาวยาผู้อาจารย์จูสุนิเกลาร์เรชิวาร์เรสรุปอาคุลเลสิกาโกดาวโยเชนีเดคาจาร์โรนัสานิมิลาวมยาเปียลีราเชปาร์เรชกาอุยยาเลดีนักเอาในมิลาวผู้เชนีเดจินิมิวบ่
ဒီလက်ရှိရင်းဆိုင်နေရတဲ့အခြေအနေတွေကိုကျွန်တော်တို့လူငယ်ချက်လာပြီးပေးရဆိုတဲ့ကိစ္စမျိုးဒီအချုပ်လေးကိုဘယ်လိုပုံစံမျိုးနဲ့ထောက်ထားလို့ဆွတ်ချနိုင်လဲဆိုတဲ့ကိစ္စမျိုးဝိုင်းဝန်းပြီးတော့ထင်ရှားကြတဲ့သဘောပါ။အကျဉ်းသားတွေထောက်ကပြန်လွတ်မြောက်လာတဲ့အခါမှာလည်းအတက်မွေးဝမ်းကြောင်းအတွက်လုပ်ငန်းဝင်တွင်ဝင်ရောက်ရေးပညာဆက်လက်တည်ကြားနိုင်ရေးအပါအဝင်လူပေါင်းတိုင်
ယ် VOA မြန်မာပိုင်းကတင်ဆက်မဲ့ရုပ်မြင်သံကြားအစီအစဉ်ကိုည9:00-9:00ခွဲတိအေရှာဆက်7ဂျူရူကနေဖမ်းယူရှုစားနိုင်ပါတယ် VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါအောင်ဗျာ
မြောက်ကိုရီးယားနျူကလ িয়ার နဲ့အစီအစဉ်ဆုံးသတ်ရေးမြောက်ကိုရီးယားခေါင်းဆောင်နဲ့မေလာတဲ့နောက်ဆုံးထားတွေ့ဆုံဆွေးနွေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်လက်ခံလိုက်တဲ့ပေါ်ဒိန်းနဲ့ကျူဆူတာတွေတန်မြတ်မြင်တွေလည်းထွက်ပေါ်လာပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်ဟွန်းနဲ့တွေ့ဆုံဖို့အမေရိကန်သမ္မတကလက်ခံလိုက်တဲ့သတင်းကိုတော့ပြီးခဲ့တဲ့သတင်းပတ်ထဲမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံခဲ့ရတဲ့နောက်ပတ်သက်ပြီးအမေရိကန်သမ္မတအမျိုးသားလူညွန့်ရေးအကြံပေး HM MacMaster ပါဝင်အင်ဂျီရောရရှိတွေကိုရှင်းလင်းတင်ပြဖို့ဝါရှင်တန်ကိုရောက်နေတဲ့တောင်ကိုရီးယားအမျိုးသားလူညွန့်ရေးဌာနအကြီးအကဲချွန်ယီယွန်ကမနေ့နောက်ပိုင်းမှာပဲကြေညာလိုက်တာပါအမေရိကန်ကိုတင်သွင်းတဲ့တမန်ရည်ပေါ်85ရာရင်းလုံးနဲ့အလူမီနီယံလေးပေါ်10ရာရင်းလုံးကောက်ကံမချင်းချင်းချက်ကိုတမန်တော်နဲ့ထရန့်မနေ့တုန်းကပဲလက်မှတ်ရေးထိုးလိုက်ပါတယ်အစ်တတမလိုက်တဲ့တွင်းကုန်ကုန်တွေကိုတော့လာမယ့်15ရာနှစ်ကစလို့ကောက်ကံတော့မှာပါယူရိုပါတမန်က EU ကတော့အခွန်စည်းမျဉ်းသစ်မှာကင်းလွတ်ခွင့်ရှိမရှိရှင်းရှင်းလင်းလင်းမသိရသေးတဲ့အကြောင်းပြောဆိုလိုက်ပါတယ်စည်းမျဉ်းသစ်မှာ EU နိုင်ငံတွေကိုကင်းလွတ်ခွင့်ပြုထားကြောင်းအတည်ပြုချက်ရဖို့မျှော်လင့်ကြောင်းလည်း EU ကုန်သွယ်ရေးဆိုင်ရာကော်မရှင်တော်မင်းကြီးကပြောဆိုခဲ့ပါတယ်အခိုင်အတန့်ကတကြောပြန်ပေးပကတွေအတွင်းရိုဟင်ဂျာတွေပေါ်ကျူးလွန်နေတဲ့ရာဇဝမှုတွေအတွက်နိုင်ငံတကာရာဇဝပြစ်မှုဆိုင်ရာခေါင်းဆောင် ICC ကအရေးယူနိုင်အောင်ကုလသမဂ္ဂထရီညီလာခံကတာဝန်ပေးဖို့လူ့ခွင့်ရေးကော်မရှင်နာမင်းကြီးကတိုက်တွန်းလိုက်ပါတယ် ICC ကိုတာဝန်ပေးဖို့ဆက်လက်တောင်းဆိုသွားမှာဖြစ်တယ်လို့စိုးရတဲ့ရာဇဝမှုကြီးတွေကိုကျူးလွန်သူတွေကိုစုံစမ်းစစ်ဆေးအရေးယူနိုင်မဲ့တရားလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့တောင်းဆိုရမှာဖြစ်တဲ့ကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးကပြောဆိုခဲ့တာပါ
ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုကိုအောင်လင်ဦးပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရည်မှုကမဆုမွန်ဖြစ်ပြီးအတန်းထွင်းအင်ဂျင်နီယာကတော့ National Kelly ဖြစ်ပါတယ် VOA American အတန်းညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00-9:00 9.1925ရုပ်ကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်နောက်ကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington, this is